2008ခုနှစ်တုန်းကအမေရိကန်သမ္မတဂျော့ဂျ်ဒဗလျူဘွတ်ကိုဖက်နှက်နဲ့ပစ်ပေါက်လို့ကဘာကျော်ခဲ့တဲ့အီရတ်သတင်းတော်ကလွှတ်တော်အမတ်အဖြစ်နဲ့ဝင်အရေးခံတော်မှာဖြစ်ပါတယ်။အီရတ်လွှတ်တော်မှာအမတ်နေရာအနိုင်ရဖို့မဲဆွယ်စည်းရုံးနေတဲ့မော့ဒါဒါအယ်ဆာအီဒီကအီရတ်စစ်ပွဲအတွက်အမေရိကန်ကိုတောင်းပန်စီခြင်းကြောင့်နဲ့အမေရိကန်တပ်တွေဝင်ရောက်ကျူးကျော်မှုကြောင့်ထိခိုက်ခဲ့တဲ့မိသားစုဝင်အားလုံးကိုရောချီးပေးစီခြင်းတယ်လို့ပြောကြားခဲ့ပါတယ်။သူရဲ့မဲဆွယ်စည်းရုံးနဲ့ Facebook စာမျက်နှာပေါ်မှာလည်း2008ခုနှစ်တုန်းကအီရတ်ကိုတွားရောက်ခဲ့တဲ့တမလာဟောင်းဂျော့ဂျ်ဒဗလျူဘွတ်ကိုအီရတ်မှာတည်ဆောင်းသွားသူတွေမုတ်ဆိုးမတွေမိဘမဲ့ခလေးတွေကနှုတ်ဆက်တာလို့အော်ဟစ်ပြီးတော့ဖက်နှက်နဲ့ပြစ်ပောက်တဲ့ဗီဒီယိုကိုဖော်ပြထားပါတယ်။အဲဒီကသူ့ကိုလုံခြုံရေးတွေဖမ်းဆီးပြီးတော့ထောင်သုံးနှစ်ချခဲ့ပါတယ်။ကိုလာထောင်ချခဲ့ပြီးတဲ့နောက်လက်ဘနွန်နဲ့ဥရောပကိုသူပြောင်းရွှေ့နေထိုင်ပါတယ်။တိတ်မကြခင်ကမှအီရတ်နိုင်ငံကိုပြန်လာတာပါ။အမေရိကန်တမလာတယောက်ကိုဖက်နှက်နဲ့ပောက်ခဲ့တာကြောင့်သူမဲအနိုင်ရမရဆိုတာမပြောနိုင်ပေမဲ့အီရတ်စစ်ပွဲကိုဘွတ်နဲ့အတူထောက်ခံတဲ့နိုင်ငံရေးသမားတွေကိုအရေးယူနိုင်ဖို့အတွက်နိုင်ငံရေးစီရင်တခုရဖို့ရွေးကောက်ပွဲဝင်တာလို့သူကပြောပါတယ်။